မ်းမြမနယ်စပ်ကရင်ပြည်နယ်မြဝတီမြို့တောင်ဘက်လေးကေကော်မြို့တနေရာမှာစစ်ကောင်စီတပ်ဆွဲထားတဲ့ဆွဲတော်အမြောက်ကုန်းလို့ခေါ်တဲ့နေရာကိုကရင်အမျိုးသားလူမျိုးရေးတပ် KNL နဲ့ PDF မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းတွင်ပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စစ်တပ်ဘက်ကလည်းလက်နက်ကြီးတွေရွာတွေကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုမတ်အေးမှပေးပို့ထားပါတယ်ညာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်လေးကေကော်မြို့တင်နေရာမှာတပ်ဆွဲထားတဲ့စစ်ကောင်စီရဲ့အမြောက်ကုန်းဆွဲတော်မြောက်ကုန်းနေရာကိုကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ရဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းတွင်ပိတ်ဆို့တိုက်ခိုက်နေတာပါမကြသေးခင်ကမြဝတီခရိုင်နယ်ကိုစစ်ကောင်စီတပ်တွေအင်အားရာကနန်းနဲ့စစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးတဲ့နောက်ပူးပေါင်းတပ်တွေဘက်ကလည်းအဲ့ဒီအမြောက်ကုန်းနေရာကိုထိုးစစ်ဆင်လာတာဖြစ်ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဖြစ်တာကတော့3ရက်လောက်ဆင်မှာတိုက်ခင်းတာ။အဲ့ဒီတို့ဟိုလက်နက်ကြီးအမြောက်ကုန်းဝင်ပြီးပြည်ရဲနဲ့စီးလို့တာ။ KNL နဲ့ပူးပေါင်းတပ်တွေအပိတ်ဆုံးလို့တိုက်ကြတယ်။အဲ့မှာအဲ့ဒီဘက်ကတို့ကကုန်းကောတက်ဖြစ်တယ်။ဒီတစ်ခါကျတော့အဲ့ဒီမှာစစ်တပ်ကဒီကုန်းရဲတင်းနေတာပဲ။အဲ့ဒီဘက်ကနေရာတော့တော်များများကြားတယ်။လက်ကြီးနဲ့တက်
ရောင်ရီမြို့ကိုပူပေါင်းတက်တီဘက်ကလွန်ခဲ့တဲ့ AB လကတိမ့်တိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီရဲ့တပ်စခန်းအတော်များများဟာအဲ့ဒီလပိုင်းနေတွင်းကလက်လွတ်ဆုံးရှုံးခဲ့ရတာများပါတယ်။ရောင်ရီမြို့ကိုပြန်ရရေးအတွက်နိုင်ငံတော်အဆင့်အောင်စရစစ်စင်ရေးအဖြစ်အလုံးရင်းနဲ့စစ်တပ်ဘက်ကဒီတော့ကော့ကရိတ်ဘက်ကနေတက်လာခဲ့ပြီးမဲ့ရောင်ရီမြို့ကိုမရောက်ပဲစစ်ကြောင်းပြန်ရုပ်သွားတဲ့အထိဖြစ်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဇူလိုင်လကစပြီးစစ်ကောင်စီတပ်သားတွေဟာနေကြာဆောင်တက်တည်းရဲ့အကူအညီနဲ့မြဝတီမြို့ကိုဝင်ရောက်လာနေကြောင်းဒေသခံတွေကပြောဆိုခဲ့ပါတယ်။အခုအခါမှာတော့စစ်ကောင်စီရဲ့တပ်ရင်းအားတချို့ဟာမြဝတီမြို့ကိုရောက်ရှိလာပြီးဖြစ်တဲ့အတွက်ပူးပေါင်းတက်တည်းဘက်ကလည်းပူးပေါင်းပိတ်ဆို့ပြီးထိုးစစ်ဆင်ဖို့လှုံ့ဆော်လာတာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့ကစစ်ကောင်စီရဲ့အမြောက်ကုန်းကိုပိတ်ဆို့တိုက်ခိုက်မှုအပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့ရွာနီးကိုကြားရောက်ပောက်ကွဲတာတွေရှိပြီးဒေသခံတွေထိခိုက်ဒဏ်ရာရတာတွေတော့မကြားမိသေးဘူးလို့လည်းပြောပြခဲ့ပါတယ်။အ
ဲဒီညီမအဲဒီညီမဘုံကြောင့်အဲဒီနားပတ်တွေတော့ကြားတာပေါ့။ကြားတာအထဲထဲရွာထဲတော့မရောက်ဘူး။ညပြန်ခန်းစက်မှာကြားတော့ရွာပြင်ဘက်မှာ။ဘယ်လိုမှထိခိုက်ဒဏ်ရာရတာတော့မရှိဘူ
း။လေးကေကောရက်ွက်ရဲ့အနောက်ဖက်အာရှလမ်းတစ်ဖက်လက်ခတ်တောင်ရသေးကူကြောက်ကူစားတဲ့နေရာတွေမှာတော့ကြားရောက်ပောက်ကွဲတာတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဩဂုတ်လ28ရက်နေ့မှာတော့ဒေသခံတွေဟာအင်ဂျင်မြန်မြင်းလက်ပံဖုန်ကြီးကျောင်းနဲ့တောင်ရင်မြင့်နီးကပလောတပို့စစ်ဆောင်စခန်းရှိတဲ့နေရာတွေမှာစစ်ပေးဆောင်နေကြပါတယ်။မြောက်ရီမှာတော့တကြောပြန်စစ်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်ရှင်။